စစ်တပ်ကဖေဗူလာတရနေ့အာဏာသိမ်းခဲ့ပြီးတဲ့နောက်မှာနိုင်ငံတော်ကန့်ကွက်စင်တာပြမှုတွေကိုစစ်တပ်ကဖြိုခွဲဖမ်းဆီးခဲ့တဲ့အထက်အသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။ဖမ်းဆီးခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်မြန်မာတိုင်းနိုင်ငံလုံးမှာယာကနန်းရှိနေပြီးကလေးငယ်ဆိုင်ရာဥပဒေအခွင့်အရေးတွေကိုဆုံးရှုံးနေတယ်လို့ကလေးတွေရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှိနေတ
ဖြစ်လို့လဲဆိုကလေးတို့ဖမ်းတဲ့ခါကျရင်လက်ထိတ်မခတ်ရအောင်ပြင်မရိုက်နိုင်အောင်တော့ပြင်ဘာကြောင့်သူတို့ဖမ်းလဲဆိုတော့ရှင်းပြမှာကလေးတို့ငင်ခွင့်ညာဆိုင်ဦးကြီး2019မှာအသိဉာဏ်ရှိပြီးသားကိစ္စရဲကဘလို့ဖမ်းရမယ်ဆိုတော့အစားပါတယ်ပြီးခါကျအဲ့မှာနေကစဖမ်းတဲ့ကလေးကဟိုဟာနှိမ့်ဆက်ပြီးတော့ညှဉ်းပန်းခံရတာကလေးတွေကတော့ထုတ်ထောင်းခံရတာညှို့ညိုးဆုံးနော်အစားဖမ်းကလေးကပြေခါကျနေပန်းနဲ့အသက်စီစီရမယ်ရောက်တာနဲ့သူကအသက်စီစီရမယ်ရဲရဲအနေနဲ့ဆော့ဆန်တဲ့ကိုသူတို့ကကလေးတွေနဲ့ပတ်သက်တဲ့ဆော့ဆန်တဲ့ကိုစီစီရမယ်မရှိရင်သက်ဆိုင်တဲ့မိသားတွေကိုကျွန်တော်ပြန်ပြီးမေးမြန်းမယ်ပြီးအ мян ဆုံးသူကဖြစ်နိုင်ရင်မိသားတွေကိုကြောင်းကြရမယ်ပေါ်ထဲသူတွေမိသားတွေဆွေမျိုးတွေကြောင်းကြရမယ်ချက်ချင်းဘယ်သူမှချက်ချင်းကြောင်းမကြအောင်ဦးလက်ရှိရဲ့ကျင်းကြီးကမိသားစုတွေအတိပေးရမယ်သူဖမ်းထည့်ရင်တော့မိသားစုချက်ချင်းတိပေးရမယ်ကိစ္စမိသားစုတွေကအတိမပေးတဲ့ဒီမိသားစုကတော့စုံစမ်းအောင်ပင်လဲရှာအောင်မသိဘူးအဲ့ဒါနှစ်ပတ်နှစ်ဒါပေမဲ့တုံးကဆုံးလို့မကျွန်တော်ကတရားရုံးအမြန်ဆုံးတင်ပို့ရမယ်ပြောတယ်။တချို့ကလည်းတရားရုံးမှာမတင်ပြဖို့တယ်လို့ပြောတော့ညာလေ။ဥပမာဖြင့်ရဲစခန်းမှာချုပ်ပိုင်ခွင့်မရှိဘူး။အကျဉ်းထောင်မှာချုပ်ပိုင်ခွင့်လုံးဝမရှိဘူး။ဥပဒေကြောင်းရ။ရဲစခန်းနဲ့အကျဉ်းထောင်မှာမြေပြင်အကြောင်းလေးများချုပ်ခွင့်ပေးလို့မရဘူး။ချုပ်ပိုင်လည်းမရှိဘူးပေးလို့မရဘူး။ဒါပေမဲ့ရဲစခန်းမှာအများကြီးပဲကလေးတွေက။ဒီတစ်ခါကျအကျဉ်းထောင်မှာချုပ်ခွင့်မရှိဘူး။ဒါလည်းကအခွင့်ထိမ့်သိမ့်ဒီမှာထိမ့်သိမ့်မှာရတယ်။လူမှုနယ်ဝန်ကြီးဌာနကဟိုတင်တဲ့ကြောင်းလေးရမယ်။ဒီပါစီပြန်အဲ့လိုရမယ်။ဒုံမရိုက်ဆော့ဆော့ခင်ရတခုခုမှထားလို့ရမယ်။ဆိုတော့နီးတဲ့နေရှင်းသွားအောင်အခုကလည်းမျိုးနေတာရှင်းသုံးတာငဲနေတယ်။နော်အဲ့ဒါအများအဲ့မှနေတခုနောက်ဆိုတရားရင်ဆိုင်ရင်အများဆုံးကလေးမှုတွေအများဆုံးစစ်ဆေးပေးရမှာ။တချို့နေရာလည်းကလေးမှုတွေအများဆုံးမစစ်ဆေးပေးတဲ့ဒီပုံမှန်တရားစီရင်ပုံစံတိုင်းပဲဟိုဟာစစ်ဆေးနေတယ်
။စစ်ကောင်စီတပ်တွေဖမ်းဆီးခဲ့သူတွေကအသက်မပြည့်သေးသူအများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေကဖြစ်ကြပါတယ်။ဖမ်းခံရတဲ့ကလေးငယ်တွေဟာအာဏာသိမ်းဆန့်ကျင်မှုတွေမှာဓာတ်ရိုက်ပါဝင်ပတ်သက်နေတာတွေလည်းရှိတယ်လို့တချို့ကကိုယ်တိုင်ပါဝင်တာမဟုတ်ပေမဲ့မိသားစုဝင်တဦးဦးပါဝင်ပတ်သက်တာကြောင့်ဖမ်းခံရသူတွေလည်းရှိပါတယ်။မိုးကုန်းမြို့မှာတော့အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာပါဝင်နေဆိုပြီးဒေသခံတဦးကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးရမှာတိမ်းရှောင်နေတဲ့အတွက်အိမ်မှာကြံရစ်တဲ့အမျိုးသမီးနဲ့သမီးဖြစ်သူအသက်21နှစ်အရွယ်နဲ့အသက်4နှစ်အရွယ်ကလေးငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပြန်လွှတ်ပေးတာမရှိသေးပါဘူး။ဒါအပြင်မြင်းတံမြို့မှာဆိုရင်လေရင်းနှင်းရဲတအူးကိုလက်နက်ကင်တစုကဂျွန်လ16ရက်နေ့ကပြစ်ခတ်တပ်ဖြတ်သွားတဲ့ဖြစ်စဉ်နဲ့ဆက်နွယ်လို့လိုက်လံဖမ်းဆီးခံရသူတွေတဲ့အသက်16နှစ်မပြည့်သေးတဲ့ကလေးငယ်တအူးလည်းပါဝင်ပါတယ်။သူလွတ်လာဖို့ကြိုးစားနေပေမဲ့အခုချိန်ထိမလွတ်သေးဘူးလို့ဖမ်းခံရတဲ့ကလေးရဲ့မိခင်ကအခုလိုပြောပါတယ်
။ပေါ်တနေ့ကတော့ဒီမှာအပြစ်ဘက်ကဘာကြီးနေရှိရလဲ။ဒီကလေးကိုတဲ့ဟိုအာမခံနဲ့လာထုတ်လေတဲ့23ရက်နေ့က။အဲ့ဒါဒီမှာဘာကြီးရတော့မသွားကြုံကြောက်တော့ဘူး။ဒီမှာငိုရို့လို့ဆိုပြီးသူသွားတယ်။ပါရတဲ့ကြတော့သူတို့ကကြံတဲ့လူတွေပဲလာခန်းခံလဲကျမတို့ကနိုင်ငံရေးကိုအဆွမ်းအောင်လုပ်ချမှုလုပ်တယ်ပေါ့နော်ဒီကလေးကိုသူတို့ပြန်လွှတ်မပေးဘူးနှစ်ရက်နေရုံးကျင်းကြရင်တော့အမရရမယ်မရဘူးလို့မတိကျဘူးသူကအဆောင်ကြီးလိုပဲပြောလိုက်တာ
ရင်တိုင်းရဲ့တိတ်ဆုံးတာနဲ့ပတ်သက်ပြီးလက်နက်တွေရှိရဲဆိုတဲ့သတင်းအရာအဲ့ဒီကလေးရှိတဲ့အိမ်ကိုရှာဖွေချိန်မှာလက်နက်တွေမရှိဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုစတာတွေနဲ့အလံတချို့သာတွေ့ရှိခဲ့ပါတယ်။အဓိကတန်တရာရှိတဲ့ဦးလေးဖြစ်သူမမိတဲ့အတွက်ကလေးငယ်တွေကိုဖမ်းသွားပြီးသူ့ဦးလေးလာအဖမ်းခံမှလွတ်ပေးမယ်လို့တာဝန်ရှိသူတွေဘက်ကပြောခဲ့တယ်လို့မိခင်ဖြစ်သူကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးကလေးတငယ်အရေးဆောင်ရွက်နေသူတဦးကအခုလိုမှတ်ချက်ပြပါလေ
မိုးကကပေါ့နော်ဒီကလေးလေးတယောက်ပေါ့သူ့ဖခင်ကတော့ဒီကိစ္စရဲ့ကြောင့်မလို့ဟိုဟာဖြစ်သွားတယ်အခုကလေးကသူ့ကိုထုတ်ထားတယ်ဆိုတဲ့သတင်းကိုထွက်နေတာပေါ့နော်အဲ့လိုမျိုးသတင်းကိုကြားတဲ့အချိန်မှာကျွန်တော်တို့ဒီကလေးတငယ်ကကိုစောင့်ရှောက်ရေးကနေဒီကြည့်နေတဲ့ဒါတော်တော်ကိုတုံ့လုံးပို့ကောင်းပါလေဘာကြောင့်ဆိုတော့အသက်ဒီ5နှစ်ဆိုတဲ့အရွယ်ကလေးကချုံနောင်ထားရမယ်အရွယ်မဟုတ်ပါဘူးဘလို့ဒီရဲ့ဖြစ်ချုံနောင်ထားလို့မရပါဘူးတခါကလည်းမရဘူးဘလို့နီးမှမရပါဘူးတကယ်ရင်ကျွန်တော်တို့ဒီ2019မှာပြသန်းလိုက်တဲ့အထက်ကလေးတင်ရဲ့ခွင့်ပြုဆရာဥပဒေမှာဆိုရင်အသက်16နှစ်အောက်ကိုတော်မှကျွန်တော်တို့ဥပဒေနဲ့ထိန်းချုပ်ထားလို့မရဘူးလက်ရှိမှာကျွန်တော်တို့ဒီကလေးတင်ရဲ့များတဲ့အထူးသဖြင့်ဟိုထိခိုက်လေတဲ့ကလေးများဖြစ်ဖြစ်ကြောင်းမလို့ကိုယ်ကိုယ်တိုင်ပြသန်းတဲ့ဥပဒေကိုကိုယ်ကိုယ်တိုင်တကယ်လိုက်နာဖို့ကလေးများကိုကာကွယ်စောင့်ရှောက်ဖို့တော့တော့မလဲတောင်းရှိတဲ့ဒီလေးပါနော်အများအားပြန်ပြီးတော့မှတတိချက်စီခြင်းနဲ့ပြန်ပြီးတော့မှအလေးထားခြင်းနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်ဗျ
မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကလေးတငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက်CRC ကိုလက်မှတ်ထိုးထားသလိုပြည်တွင်းမှာလည်းကလေးတငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်။အခုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေကြမ်းကြင်သူတွေကယူဆပါတယ်။နိုင်ငံရေးအကြီးအကဲများကူညီဆောက်ရှောက်ရေးအသင်း အေအေပီပီရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝန်းမှာဖမ်းဆီးခံရသူ9000နေရာကျော်ရှိပြီးအဲ့ဒီထဲမှာ276ဦးဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖမ်းဝရန်ထုတ်ခံထားရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူ1900ကျော်ရှိပြီးအဲ့ဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။ မြန်မာစစ်ကောင်စီဘက်ကတော့ AAPBS ရင်းဟာချက်ကားလို့နဲ့လို့တုံ့ပြန်ထားပါတယ်ရှင်။